ထရန်ငံမြောက်ပိုင်းကခိုရဲလိုအတိမြင့်အားတဲ့ဒီနခွန်ချရက်စီမံမြို့မှာမနေ့ကလူ21ယောက်ကိုပြစ်တက်ပြီးတော့တာမနော21ဇီဝဲစင်တာထဲမှာပုံအောင်နေတဲ့စစ်သားကိုရဲတပ်ဖွဲ့ကအတိပြစ်ခတ်ဖမ်းမိလိုက်ပါတယ်။အသက်32နှစ်အရွယ်ဂျက်ကရပန့်ထော်မာဟာတူထက်ရာရှိကိုစစ်ခန်းထဲမှာပြစ်တက်ပြီးတော့လက်နက်တွေကိုဟန်ဗီကားနဲ့တင်လာပြီးတဲ့နောက်ဇီဝဲစင်တာထဲမှာပြစ်ခတ်မှုတွေကိုဆက်ပြီးတော့လုပ်ခဲ့တာပါ။အစားပိုင်းမှာသူကပြစ်ခတ်မှုတွေကို Facebook ကနေတိုက်ရိုက်လွှင့်ခဲ့တာကို Facebook ကဖြုတ်ချခဲ့ပါတယ်။ပြစ်ခတ်မှုကြောင့်26ဦးသေဆုံးပြီးတော့သေဆုံးတဲ့သူတွေထဲမှာအသက်13နှစ်အရွယ်လူငယ်တဦးလည်းပါဝင်ပါတယ်။အနည်းဆုံး9ဦးဒဏ်ရာရပြီးတော့2ဦးကတော့အုံနောက်ခွဲစိတ်မှုလုပ်ရတယ်လို့ထိုင်းဝန်ကြီးချုပ် Prayut Chan U Cha ကပြောပါတယ်။ဒီဖြစ်ရဟာထိုင်းနိုင်ငံမှာမကြုံဘူးတဲ့ဖြစ်ရဖြစ်ဝန်ကြီးချုပ် Prayut Chan U Cha ကပြောပါတယ်။ဒီလိုဖြစ်ရမျိုးဟာပထမဆုံးနဲ့နောက်ဆုံးဖြစ်ဖို့မျှော်လင့်ကြောင်းလည်းသူကပြောပါတယ်။ဒီလိုဆန္ဒနဲ့ပြိမိနေသူတွေကိုကယ်ထုတ်ဖို့ရဲတပ်ဖွဲ့ကကြိုးစားတာမှာဒီနေ့ညပိုင်းတောက်လျှောက်တနက်တန်နေကြားနေရတယ်လို့ဆိုပါတယ်။ဇန်နဝါရီလတုန်းကလည်းထိုင်းနိုင်ငံမှာရဲနာပစ္စည်းရောင်းကန်လျော့မှုအတွင်းမျက်နှာဖုံးတက်တနက်သမားတို့ဦးပြစ်ခတ်မှုကြောင့်ကလေးငယ်တို့ပါဝင်3ဦးတေဆုံးခဲ့ပါတယ်ခင်ဗျာ။